ဒီရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲကျင်းထန်နေပါတယ်ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မှာစစ်တပ်ကအေးလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားတီဆုံးမှုတွေလည်းရှိနေတာပါရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုကကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ခိုင်တဲ့မြောက်ပိုင်းနောက်မြို့နယ်ကျောင်းတောင်ခြေရွာနီမှာအစိုးရတပ်နဲ့အဲကိုတို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီဒီကနေ့မနေ့ပိုင်းမှာလည်းဆက်လက်ပြင်းထန်နေတဲ့လို့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှောက်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
ကျွန်တော်တို့တိုက်ပွဲပြင်းထန်တာမနေ့ကတော့ကပန်းကျောင်းရဲ့နောက်ကမှာကျောင်းတောင်ကျောင်းတောင်ရဲ့နောက်ကမှာဒီနေ့မှာတိုင်ပွ
ရရှိခဲ့ပြီးဒီနေ့မနက်ပိုင်းကမြောက်ဦးစေးရုံမှာတည်ဆုံတော့ခဲ့တယ်လို့တည်ဆုံသူရဲ့မိသားစုဝင်တူကပြောပါတယ်
ဒါအဲ့ဒီပုဂ္ဂိုလ်ကမိသား3နာရီ40တောင်မှပြေးပါတယ်။အဲ့တည်တဲ့အချိန်မှာသူ့ကို operation တွေပါလေလုပ်တယ်။ခံရကြောင်းသူပြေးတော့တင်နေများတော့အာဒီနေ့ကျွန်တော်ညအောင်မှာတကြုံမှာလို့
ဒီအပိုင်းတွင်ပါပဲ။တမတော်နေနေရှင်းရှင်းလေးတွေပုံပုံလောက်ဆောင်လာတာကြောင့်ရခိုင်နောက်ပိုင်းကမျိုးနေတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေးအေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ November 28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီ November 28ရက်မနေ့4နာရီကစပြီးတော့ဒီအရင်26ရက်နေ့ဟိုတက်ခွေးချင်းသေးတဲ့ဒီညအူးမျိုးနေကျောင်းတောင်ကျော်ရဲ့မြောင်းဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ပါမှာရှိတဲ့ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကထားပြီးတော့ထိုးစစ်ဆင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တက်ခွေးအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါဒဏ်ရာရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီ November 28ရက်နေ့ဒီအာထပ်ပြီးတော့သူတို့ထိုးစစ်ဆင်တာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပြစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေပြီးတော့လက်နေကြီးစခန်းကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒီတောင်ပူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့လှမ်းပြီးတော့တောက်ချောက်ပြစ်ကူပေးနေတာရှိတယ
်တမ်တော်ဘက်ကလည်းပွင့်လင်းရာတွေရောက်လာတဲ့အကြောင်းနေနေရှင်းလင်းရေးတွေပုံမလုံဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိတယ်လို့ခိုင်လက်နက်ကန်အေဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
။တော်တော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့26အာ25 26 29ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်။တို့ဗမာစစ်တပ်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်တပ်တွေအဲ့ဒီကနေပြီးတော့တို့လက်နက်ကြီးပစ်ခုပေးတာရှိတယ်။ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲတို့လက်နက်ကြီးတွေနဲ့တောက်ချောက်ပစ်ခုပေးနေတာရှိတယ်။ပြီးလို့ရှိရင်ဒီပေတောင်တို့အခြေစိုက်တိုင်းရင်ဒီကနေပြီးတော့လက်နေကြည့်တစ်ခုပြေးနေတာရှိတယ်။တို့ဟိုအဲ့ဒီမှာဆက်ပြီးတော့တို့ဒီဖိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နော်။ကြီးကရောဒီလေးတန်းရောပေါ့နော်။ဒီမြေပြင်ရောဝေဟင်ပါတို့နေပြီးတော့ဖိုးစစ်ဆင်နေတာရှိတယ်
။တခိုင်းဒီနေမြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲတွေအရသားတွေထိခိုက်ကြံရရမှုကလည်းဒီနေ့ဆက်ဒီနေ့ပုံမျိုးများပြားလာနေပါတယ်။ဒါအပြင်တိုက်ပွဲကာလတွင်တမတော်ဖေကတရားစွပ်စွခံရရတဲ့အရသား900ကျော်ထိရှိနေတယ်လို့လည်းသတင်းဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့ကထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်သက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတို့နဲ့လွှတ်တော်မှတူကိုလည်းဖန်ဆီးထားပါတယ်